စစ်ဆောင်ကြသူတွေငတ်မွနေသူတွေလိန်ချက်ဖက်ခါသူတွေတိုးလာနေတဲ့ဆူဒါန်နိုင်ငံကရွှေပြောင်းနေထိုင်ကြသူတွေရဲ့အကြက်တဲ့ဟာပိုပြီးဆိုးရွားလာနေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတယ်လို့ရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကအင်ကာနေကသတိပေးလိုက်ပါတယ်။ရွှေပြောင်းနေထိုင်ကြရတဲ့ပမာဏနဲ့နောက်ဆက်တွဲလူသားချင်းစာနာမှုလိုအပ်ချက်တွေကနေတိုင်းကြီးမားလာနေပါတယ်လို့ IOM ညွှန်ကြားမှုချုပ် AB Pop ကဆူဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့သတင်းတောက်တွေကိုပေါ့ဆူဒန်ကနေဗီဒီယိုနဲ့ပြောကြားလိုက်တာပါရွှေပြောင်းနေထိုင်ကြသူ17သန်းရှိသွားပြီးစက်တင်ဘာလကတည်းက2သိန်းတိုးများလာတာဖြစ်တယ်လို့လည်းသူကဆိုပါတယ်နောက်ထပ်3.1%ကဆူဒန်ရဲ့ဆက်ကိုဖျက်ပြီးဒုက္ခသည်တွေဖြစ်ထွက်ပြေးကြရတယ်လို့လည်းသူကပြောပါတယ်ဆူဒန်လူဦးရေရဲ့30ရာခိုင်နှုန်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါဒါကြောင့်ရွှေပြောင်းကြရတဲ့သူက14သန်းကျော်ဖြစ်နေပါတယ်အဒီလူကြီးရဲ့တဝက်ကအမျိုးသမီးတွေဖြစ်ပြီးလေးဖို့တဘူက9နှစ်အောင်ကလေးတွေဖြစ်တယ်လို့ညွှန်ကြားမှုချုပ်အင်မီပုတ်ကပြောပါတယ်။ဇူရမဆူရာစစ်တပ်နဲ့ပြည်သူစစ်ဖွဲ့ RSF တို့စစ်ဖြစ်နေကြတာ18လကြာခဲ့ပြီဖြစ်ပြီးလူပေါင်း 24,000 ကျော်သေဆုံးခဲ့ပြီလည်းဖြစ်ပါတယ်။အိုရင်ပြရတဲ့အခြေအနေအတွက်ပေးဆက်လိုက်ရတာတွင်လည်းလိုအပ်ချက်တွေကိုသိမြင်သတိထားမိအောင်ပုံရဟမင်းကြီးဟာ၄ရက်ခီးစဉ်ဖြင့်တနင်္လာနေ့မှာဇူရန်ကိုရောက်ရှိခဲ့ပါတယ်။